ပြင်းထန်နိုင်ငံကစွမ်းအင်လုပ်ငန်းကြီးဖြစ်တဲ့ Total Energy ကဇူလိုင်လ20ဘုတ်တခုနေ့မှာမြန်မာနိုင်ငံကနေထွက်ခွာသွားဖို့စီစဉ်ထားတဲ့ပေါ်လူခွင့်ရေလှုပ်ရှားသူတွေကစိုးရိမ်နေကြပါတယ်။ဒီလိုထွက်ခွာမှုကစစ်ကောင်စီကနေထိန်းချုပ်ထားတဲ့မြန်မာရင်းနှီးနဲ့တဘာဝတန်းဝင်ကုမ္ပဏီ MOG အတွက်ဝေစုပိုတိုးလာပြီးဝင်ငွေပိုလာစေမှာဖြစ်တဲ့အတွက်ဒီလုပ်ငန်းအတွက်အမေရိကန်ရဲ့ဒဏ်ခတ်အရေးယူမှုတွေအရေးတကြီးလိုနေပြီလို့ Human Rights Watch လူခွင့်ရေစောင့်ကြည့်ဖွဲ့ကအင်ကာနေမှာကြေညာချက်ထုတ်ပြန်တိုက်တွန်းပါတယ်။မြန်မာနိုင်ငံရဲ့အကြီးဆုံးရင်းနှီးနဲ့တဘာဝတန်းဝင်တိုက်လုပ်ငန်းကနေပြင်းထန်ရေနံကုမ္ပဏီထွက်သွားရင်သူ့အစု share တွေကိုဆက်တူလုပ်ကိုင်းနေတယ်။ကျန်သုံးဖွဲ့ဖြစ်တဲ့ American Chair Site Chevron, Time Chair Site PTT EP နဲ့ MOG တို့ကအချို့ကျခွဲဝေယူကြမှာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့ယိုယွန်းလာနေတဲ့လူခွင့်အခြေအနေကြောင့်6လပဲဆက်လုပ်တော့မယ်လို့ Total Energy က January လတန်းမှာကြေညာခဲ့တာပါ။ဒီကုမ္ပဏီက1990ပြည့်လွန်နှစ်တွေကစပြီးရတနာတန်းဝေတိုက်နဲ့မှာ Chevron နဲ့ PTT EP တို့နဲ့တူလက်တွဲလုပ်ကိုင်းတာဖြစ်ပါတယ်။total ကအစု share တွေကိုစစ်ကောင်စီထိန်းချုပ်ထားတဲ့ MOG ကရသွားရင်နိုင်ငံရေးလူခွင့်ရချိုးဖောက်မှုတွေပိုများလာနိုင်ကြောင်းနဲ့တခြားကုမ္ပဏီတွေအနေနဲ့လည်းမြန်မာနိုင်ငံကနေထွက်ခွာမယ်ဆိုရင်စစ်ကောင်စီဝင်ငွေပိုးပြီးရအောင်မလုပ်မိစေဖို့တာဝန်ရှိတယ်လို့ Human Rights Watch ရဲ့အဖွဲ့ပြင်းထန်ဆိုင်ရာ Director Benedict General ကပြောပါတယ်မြန်မာရေနံနဲ့တဘာဝဒဏ်ဝေကနေစစ်ကောင်စီကတနစ်ကို American Dollar 1000ကျော်နိုင်ငံခြားဝင်ငွေရနေတာဖြစ်ပါတယ်